မေရိကန်နိုင်ငံရဲ့ပြည်내အများစုမှာအခုသတင်းပတ်ထဲနှင်းမုန်တိုင်းတွေတိုက်ခိုက်နေပြီးရေကင်းအမှတ်3ရက်အောက်အပူချိန်ကိုကျဆင်းနေတာပါဒီလိုပြင်းထန်တဲ့ဆောင်းရာသီဥတုကြောင့်တစ်ပတ်အတွင်းမှာပဲနိုင်ငံတစ်ဝန်းသေဆုံးသူဟာ40ကျော်ဖြစ်လာပြီးတန်နစီပြည်내တစ်ခုထဲမှာလည်းအနည်းဆုံး14ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်မိုးရန်နှင်းတန်လေတန်နဲ့ပြင်းထန်တဲ့အေးအေးတန်ကြောင့်နှစ်ပတ်အတွင်းမှာပဲအမေရိကန်မှာတည်ဆောက်သူကအနည်းဆုံး50ရှိနေပြီလို့ AP သတင်းကပြောပါတယ်။ကားလမ်းနဲ့လေကြောင်းသွားလာရေးတွေမှာလည်းအန်ဒီယရီအခက်ခဲတွေနဲ့ကြုံနေရတာပါ။တချို့နေရာတွေမှာဓာတ်အပြတ်တောက်တာတွေဖြစ်ခဲ့ပါတယ်။အော်ရီဂွန်ပြည်နယ်မှာတော့အေးခဲနေတဲ့နှင်းမိုးရွာသွန်းတဲ့အတွက်တပတ်တွင်းမှာပဲကက်စစ်ဓာတ်အားတသိန်းကျော်ပြတ်တောက်ခဲ့တာပါ။တောက်ကြန်လေးကနယူးယောက်နဲ့ဝါရှင်တန် DC တွေမှာတော့ရှိနေတဲ့ထပ်ကြခဲ့တာဖြစ်ပြီးအနောက်နယ်ပိုင်းပြည်နယ်တွေမှာလည်းလေတိုက်ခတ်မှုဒဏ်ကြောင့်အပူချိန်ဟာ3ရက်အောက်30ဒီဂရီဖာရင်ဟိုက်စင်တီဂရိတ်နဲ့ဆိုရင်အနှုတ်34အထိကျမယ်လို့ခန့်မှန်းရပါတယ်။ကြာသပတေးနေ့ကလည်းဖီလာဒဲဖီးယားကပြန်တန်းလာတဲ့အမေရိကန်လေကြောင်းလိုင်းပိုင်လေယာဉ်တစ်စင်းဟာနယူးယောက်ပြည်နယ်ရိုချက်စတာလေယာဉ်ကွင်းကိုဆင်းနှင်းထူတတ်တဲ့ပြေးလမ်းပေါ်လမ်းချော်ခဲ့ပေမဲ့ထိခိုက်မှုတစ်စုံတစ်ရာတော့မရှိပါဘူး။နယူးယောက်ပြည်နယ်အပေါင်းအရှေ့မြောက်ခြမ်းနဲ့တခြားတနိုင်ငံလုံးနေပါအော်ဂွန်ပြည်နယ်ကနေတန်နစီပြည်နယ်အထိအေးလွန်ခဲ့ပြီးရေခဲကအန္တရာယ်ရှိတဲ့ရာသီဥတုအခြေအနေနဲ့ကြုံတွေ့နေရတာဖြစ်ပါတယ်။ဒီသတင်းပတ်ကုန်မှာလည်းရာသီဥတုအခြေအနေပိုးပြီးဆိုးလာဖို့ရှိကြောင်းနဲ့ကျောင်းနဲ့အစိုးရရုံးတွေပိတ်ထားရမှုလည်းရှိပါတယ်။